ပြီးခဲ့တဲ့လတွေကိုဗစ်ကူးစက်တာခံခဲ့ရတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာယောဂပျောက်ကင်းပြီးကွာရင်တီးကာလလည်းပြီးဆုံးသွားပြီဖြစ်တဲ့အတွက်သူ့ဇာတိမြေဒလဝဲမှာရှိတဲ့သမ္မတကတော်ဂျိုးဘိုင်ဒန်နဲ့ပြန်လည်တွေ့ဆုံဖို့တနင်္ဂနွေနေ့မှာပထမအကြိမ်အဖြစ်သမ္မတအင်ဗျူတော်ကနေထွက်ခွာသွားပါတယ်။စနေရောတနင်္ဂနွေနေ့တွေမှာကိုဗစ်ရှိမရှိပြန်လည်ဆစ်ဆေးတာမှာ negative အဖြစ်ထွက်တယ်လို့သူ့ဆရာဝန်ကပြောပါတယ်။သမ္မတဘိုင်ဒန်ဟာတကြော့ပြန်ကိုဗစ်ကူးစက်မှုခံရတဲ့အတွက်တီးကြားကွာရန်တင်းဝင်ရတဲ့ကာလထင်သာတာထက်ပိုရှည်ခဲ့တယ်လို့ဆိုပါတယ်။သူနေထိုင်ရတာတက်တာကြောင့်ဒလဝဲကိုထွက်ခွာဖို့သမ္မတအိမ်အပြင်ဘက် Marine One ရဟတ်ယာဉ်ပေါ်မတက်မီသမ္မတဘိုင်ဒန်ကပြောသွားပါတယ်။ဒလဝဲကလူသိများတဲ့ Rehoboth ပင်လယ်ကမ်းခြေမှာတွားရောက်အပန်းဖြေမယ်လို့မျှော်လင့်ရပါတယ်။သမ္မတဘိုင်ဒန်ကိုဗစ်ကူးစက်ထားတာကိုဇူလိုင်21ရက်နေ့မှာစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက် Paxlovid ထိုးစင်းနဲ့ကုသခဲ့ရပါတယ်ဇူလိုင်26 29မှာကိုဗစ်ဆေးဆေးကြည့်တဲ့အခါ negative ဖြစ်ခဲ့ပြီးအင်ဗျူရောဝင်းထဲမှာတော့မေခွန်းပြောကြခဲ့တာပါဒါပေမဲ့ဇူလိုင်30မှာပြန်လည်ဆေးဆေးတဲ့အခါကိုဗစ်တကြော့ပြန်ကူးစက်ခံရပါတယ်သမရဂျိုးဘိုင်နော်ရဲ့ဇနီးမောင်နှံဟာရေဘေးတန်ခံရတဲ့ကန်တက်ကီကိုတင်းနှံနေတွားရောက်ဖို့ရှိပြီးဒေသခံတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ